မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးအထူးသဖြင့်မူဆက်ကုန်သွယ်ရေးမှာမမျှတာရာရှိနေလို့ရှမ်းပြည်နယ်အစိုးရနဲ့ယူနန်အာဏာပိုင်တွေဒီရက်ပိုင်းတွေ့ဆုံဆွေးနွေးဖို့ရှိရဆိုတဲ့အကြောင်းတင်ဆက်ပေးမှာပါကျွန်တော်ကတော့စောထပ်ပါရှမ်းပြည်နယ်အစိုးရဖွဲ့ရည်နဲ့တရုတ်ယူနန်အစိုးရမေလ
2022年2月5日，因俄内阁的不满来了，慢慢被灭。缅甸体育工作人员们灭掉了，不满来了，大国批评部楼上内压了。下面呢，西门班纳文基乌苏牛人啊，表白的。因为今年奥运会，人家讲起来了，走路啊，有某些的工人呢，也许在海外的，对，奥运会嘛，就在那里，看看的就是，去爱心的，看看就多批钱的呀嘛，是的，乌马。
ကိုယ့်ဘက်ကကားတွေတိတ်နေတာတစ်ဘက်ကနေစီစီမှုတွေအရင်တင်ပြတဲ့အခါကျတော့မများတာမှုတွေဖြစ်တာအဲ့လိုမျိုးတည်တည်ရင်လုပ်ပြရတာပေါ့ဖရဲတခွာယာတီကပြီးသွားပေမဲ့အခုလာမဲ့တည့်ရသည့်အတွက်ဆွေးနွေးရရည်လည်းလုပ်သွားမယ်လို့ဝန်ကြီးဦးစိုးညွန့်ကပြောပါတယ်တရုတ်အစိုးရကကိုဗစ် 19ကာဝေးဖို့မေလ9ရက်ကတည်းကမြန်မာနဲ့နယ်စပ်လူဝင်ထွက်ကိုတားမြစ်ပြီးအရေးယူမယ်အမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ် အရင်ကရှိပြီးသားတရုတ်ကုန်သွယ်ရေးအတားအဆီးတွေမှာကိုဗစ် 19နောက်ဆက်တွဲအတားအဆီးတွေပေါ်လာလို့ပြီးခဲ့တဲ့နှစ်ကတည်းဒေါ်လာ3000လောက်မြန်မာဘက်ကပို့ကုန်ရောကြသွားရလို့ဆိုပါတယ်စီးပွားကူးတန်းပြောင်စုဝန်ကြီးကလည်းမူဆယ်နေဆက်ကုန်သွယ်ရေးကိစ္စကိုဖိဖိစီစီနဲ့ပြေလည်အောင်လုပ်စီခြင်းပုံရရလို့အစိုးရနဲ့နေဆက်တဲ့ကုန်သွယ်အတိုင်းဝန်ကပြောပါတယ်အခုမူဆယ်ကျင်းစမ်းကြော့မှာမြန်မာတရု ဖြစ်ရှင်းနိုင်မှာပါအစားတို့ရင်မောင်းနယ်ပဲတရုတ်ပြည်ရဲ့ဝင်ခွင့်ကိုပဲဖျက်ဖို့နေဆက်စီကံချက်တွေတရုတ်ဘက်ကဖြေလျှော့ပေးဖို့ပြီးတော့တရုတ်ဘက်ကိုနေရိုင်းကူးနေတဲ့မြန်မာတွေဝင်ဝင်ရဖို့အတွက်လည်းအစိုးရကဆွေးနွေးပေးဖို့မူဆက်စံကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကကြံပြပါတယ်
မြန်မာရှေ့မြောက်နယ်စပ်ကုံတွေးကိစ္စကိုယူနန်ပြည်နယ်ကူမင်းကမြန်မာကောင်စီဝန်ရာရှိရေးနဲ့ယူနန်စီးပွားရေးဌာနတောင်းရှိသူတွေမေလ20ရက်မှာဆွေးနွေးခဲ့ရပါ
အဲ့ဒီနေ့ညနေပိုင်းမှာပဲမြန်မာတရုတ်သမ္မတနှစ်ဦးဖုံးတဲ့ဆက်သွယ်ပြီးနယ်စပ်ကုံတွေးရေးကိစ္စရဝန်းနဲ့ပိုလာမစီမံကိန်းကိစ္စတွေကိုဆွေးနွေးကြပါတယ်မေလ21ရက်မှာလဲရှမ်းပြည်နယ်စီမံပဏာဝန်ကြီးနဲ့ယူနန်ပြည်နယ်လင်ချန်းခရိုင်ဒူးမြို့တော်ဝန်တို့ချင်းရွှေဟော်မြို့မှာတွေ့ပြီး COVID ကာလနဲ့ COVID အပြီးတရုတ်ရဲ့ကုံတွေးရေးကန့်သတ်ချက်တွေဖြေလျှော့ပေးဖို့ထပ်ညှိနှိုင်းခဲ့ရပါကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ခဲ့ရပါ